အရွယ်မရောက်သေးတဲ့ကလေးတငယ်တွေအပြင်မတန်ဆွမ်းသူတွေနဲ့အမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုလိမ်ပိုင်းဆိုင်ရာအလွဲသုံးစားမှုတွေကိုထိရောက်စွာကာကွယ်ပေးဖို့ဥပဒေအသစ်တွေရေးဆွဲဖို့ရှိပါတယ်။ရေးယူမှုပိုင်းမှာလည်းပြစ်မှုပြစ်ဒဏ်မျှတမှုမရှိတာတွင်တွေ့ရင်ထိရောက်စွာရေးယူဆောင်ရွက်မယ်လို့ပြည်ထောင်ဝင်ကြီးဌာနကပြောလိုက်ပါတယ်။တချိန်တည်းမှာပဲအနိုင်ကျင့်စော်ကားခံခဲ့ရတဲ့ကလေးငယ်တွေဘဝပြန်လည်ထူထောင်ရေးအတွက်လည်းလှုပ်ဆောင်သွားဖို့စီစဉ်နေတဲ့အကြောင်းကိုစီစဉ်နေတဲ့အကြောင်းနဲ့ထိရောက်တဲ့ပံ့ပိုးမှုတွေလုပ်ပေးမယ်လို့ဂရီဘေးပြောဆိုသွားပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောင်မတ်မေခါကသတင်းပေးပို့ထားပါတယ်ရှင်
။ကလေးတငယ်တွေနဲ့အမျိုးသမီးတွေကိုအကြမ်းဖက်တာ၊လိမ်မိုင်းဆန်ရအမျက်ထုတ်မှုတွေ၊တိုးပွားလာတာမှထိရောက်တဲ့အရေးယူမှုမရှိတဲ့အပေါ်ဝေဖန်မှုတွေရှိနေချိန်မှာပဲအစိုးရဘက်ကထိရောက်စွာကင်တွယ်သွားမယ်လို့ဒီကနေ့ပြည်သူ့လွှတ်တော်မှပြောဆိုလိုက်တာဖြစ်ပါတယ်
။တရားရုံးကနေချမှတ်တဲ့ပြည်ထောင်နဲ့ဆက်လင်းပြီးပြစ်မှုပြစ်ဒဏ်မျှတမှုမရှိတဲ့အမှုတွေကိုစီစစ်ပြီးယူခံမှုပြင်ဆင်မှုများတယောက်ချင်းတွေကိုလည်းအလေးနဲ့ထားဆောင်ရွက်နေရှိပါတယ်။တငယ်မတိန်ဖြစ်ပွားမှုနဲ့ပတ်သက်ပြီးဖော်ထုတ်ဖန်ဆီးအရေးယူမှုပိုင်းမှာအားနည်းချက်ရှိတဲ့ဝန်ထမ်းတွေနဲ့ပတ်သက်လို့လည်းမိမိတောက်ဖွဲ့ဝင်များပေါ်ဒီဇယ်စီမီစီကံများနဲ့အညီထိရောက်စွာရေးယူဆောင်ရွက်နေရှိပါတယ်။ထိရောက်သောပြည်ထောင်ချမှတ်နိုင်ရေးအတွက်ကိုလူမှုနာကယ်ဆယ်ရေးနဲ့ပြည်နယ်နေရာခြားရေးဝန်ကြီးဌာနမှကလေးတငယ်အခွင့်အရေးများဆိုင်ရာကုလသမဂ္ဂကွန်ဗင်းရှင်းရဲ့မြန်မာနိုင်ငံပေါ်အကြံပြုချက်များနဲ့အညီကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေဖြင့်ပြန်လည်ရေးဆွဲဆောင်ရွက်လျက်ရှိသည့်အပြင်မျိုးသမီးများပေါ်ကြမ်းဖက်မှုတားဆီးကာကွယ်ရေးဥပဒေကိုလည်းအသည့်ရေးဆွဲဆောင်ရွက်လျက်ရှိပါတယ်။အဆိုပါဥပဒေကြမ်းများမှာကလေးနှင့်မျိုးသမီးများမတန်ဆွမ်းသူမျိုးသမီးများပေါ်မှာကျူးလွန်တဲ့မရိတ်မှုများနဲ့ပတ်သက်ပြီးထိရောက်ဟန်တားတဲ့ပြစ်ဒဏ်များချမှတ်နိုင်ရေးကိုလည်းထည့်သွင်းရေးဆွဲလျက်ရှိကြောင်းတင်ပြအပ်ပါတယ
်။ပြည်ရေးတူဝန်ကြီးဗိုလ်ချုပ်အောင်စိုးကအခုလိုပြောဆိုခဲ့တာပါ။လက်ရှိပြည်ရေးဘက်ကထုတ်ပြန်ထားတဲ့စာရင်းတွေအရဒီနှစ်အစကနေနိုဝင်ဘာလအထိကလေးတငယ်တွေလိမ်ပိုင်းဆိုင်ရာနိုင်ကျင့်စော်ကားမှုဟာမရေမှုတွေအလုံးရဲ့ရာဂိုင်းနှုန်း60ကျော်ရှိခဲ့ပြီး2013ခုနှစ်နဲ့နှိုင်းရှင်ပါကနှစ်ဆနီးပါတိုးလာပါတယ်အသက်အပိုင်းအခြားအရာဆိုရင်လေလူမမဲနှစ်နှစ်အရွယ်ကစပြီးလိမ်ပိုင်းဆိုင်ရာအမျက်ထုတ်ခံရတာတွေရှိနေပါတယ်ဒီလိုတိုးတက်လာတဲ့နှုံသားတွေဘလို့လူမျိုးတွေကကလေးတငယ်တွေအပေါ်မှာလိမ်ပိုင်းဆိုင်ရာအမျက်ထုတ်တာတွေကျူးလွန်နေကြတဲ့လေဆိုတာနဲ့ပတ်သက်ပြီးဗိုလ်ချုပ်အောင်စိုးကဒီကနေ့လွှတ်တော်မှာကောက်ယူထားတဲ့စစ်တမ်းတွေကနေအခုလိုထောက်ပြပြောဆိုသွားပါတယ်
။ပြည်မှုကျူးလွန်တဲ့တွေကိုစီစစ်တဲ့အခါမှာ16နှစ်အောက်လူငယ်9.39ရာဂိုင်းနှုန်း16နှစ်မှာ18နှစ်ထိလူငယ်8.39ရာဂိုင်းနှုန်း18နှစ်မှာ50နှစ်ထိက80.3ရာဂိုင်းနှုန်းနဲ့50နှစ်အထက်က6.24ရာဂိုင်းနှုန်းဖြစ်ကြောင်းတွေ့ရတဲ့အတွက်ကျွန်တော်တို့အသက်16နှစ်အောက်လူငယ်များပင်လည်းအဲ့ဒါမှကျူးလွန်မှုတွေကိုပြုလုပ်လာကြောင်းလည်းကျွန်တော်တို့စိုးရိမ်ပွဲရာတွေ့ရှိရပါတယ်။အများဆုံးကတော့အသက်18နှစ်မှအသက်50ကျော်ရွယ်တွေဟာကလေးငယ်အထမပြုချင်းမှုကိုအများဆုံးကျူးလွန်ကြောင်းကိုလည်းလေ့လာသုံးသပ်တွေ့ရှိရပါတယ်။နှစ်အလိုက်မရင်းဖြစ်ပွားမှုရေအတွက်တွေများလာသလိုပဲတက်ငယ်မရင်းဖြစ်ပွားမှုရာဂိုင်းနှုန်းတွေကလည်းမြင့်မားလာတာကိုကျွန်တော်တို့စိုးရိမ်ပွဲရာတွေ့ရှိရပါတယ်။
အာဓမပြုကျင့်ခံရသူကလေးငယ်တွေရဲ့မိသားစုတွေဟာရေဘူးအပြင်ဆင်းရဲနှွမ်းမတဲ့မိသားစုအတိုင်းဝိုင်းမှာကြီးပြင်းလာရသူတွေအများစုဖြစ်နေတာကြောင့်မိဘတွေကသားသမီးတွေကိုစောင့်ရှောက်မှုမပေးနိုင်လားဒီလိုမျိုးလိမ်ပိုင်းဆိုင်ရာအမျက်ထုတ်မှုတွေကျူးလွန်မှုဖြစ်အောင်အားပေးရရောက်နေတဲ့ညဉန်းစာပေတွေနဲ့ဗီဒီယိုတွေနှိမ်နှင်းဖို့လိုအပ်နေတာတွေကြောင့်အခုလိုအရွယ်မရောက်သေးတဲ့ကလေးငယ်တွေမှာပါလိမ်ပိုင်းဆိုင်ရာအမျက်ထုတ်ခံရတာပိုပြီးများပြလာတယ်လို့ထောက်ပြမှုတွေရှိနေပါတယ်။လက်ရှိလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံရသူတွေဟာပတ်ဝန်းကျင်ရဲ့ဝိုင်းပယ်မှုနဲ့မိသားစုအနေနဲ့ဆက်လက်ရပ်တည်ရေးအခက်အခဲပေါင်းစုံနဲ့ရင်ဆိုင်နေရမှုတွေကြုံတွေ့နေရပါတယ်။ဒီလိုကြုံတွေ့နေရတာကြောင့်အစိုးရကထိရောက်စွာကူညီကယ်ဆယ်ပေးဖို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ကအစိုးရကိုတောင်းဆိုလိုက်ပါတယ်
။ကျူးလွန်ခံရတဲ့ကလေးများအားအပြစ်တင်ရင်လူတိုင်းဝိုင်းမှာပြစ်ပျက်ထားခြင်းမျိုးများမပြုကြပဲစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာကျန်းမာရေးလူမှုရေးပိုင်းဆိုင်ရာပြန်လည်ကူစားရန်လိုအပ်တဲ့ကဲ့သို့ပြစ်မှုကျူးလွန်သူများကိုလည်းရာဇဝတ်ကျန်တော်ဥပဒေများအရသာမဟုတ်ပဲကလေးတငယ်များအပေါ်ကျူးလွန်တဲ့သူတွေကိုအထူးဥပဒေပြဋ္ဌာန်းပြီးတော့ထိရောက်တဲ့အမြင့်ဆုံးပြစ်ဒဏ်တွေသတ်မှတ်၍အပြစ်ပေးရေးယူရန်လိုအပ်ပါတယ
်ကလေးငယ်တွေအနိုင်ကျင့်စော်ကားခံရမှုတွေမှာကျူးလွန်သူတွေဟာသစိမ်းတွေမဟုတ်ပဲသွေးသားတော်ဆက်သူတွေပါပါဝင်နေတဲ့အတွက်လည်းကလေးငယ်တွေဘဝလုံခြုံရေးအတွက်ပိုပြီးစိုးရိမ်စရာဖြစ်လာနေရပါတယ်ဥပဒေအသစ်တွေရွေးဆွဲပြဋ္ဌာန်းနေပြီလို့အစိုးရဘက်ကထုတ်ပြန်ခဲ့ပေမဲ့ဒီဥပဒေကိုဘယ်ချိန်လွတ်တော်မှတင်ပြမလဲဆိုတာကိုတော့ဝန်ကြီးကပြောဆိုသွားနိုင်ခဲ့ခြင်းမရှိသေးပါဘူးဝန်ကြီးကတော့ကလေးတငယ်တွေမတန်ဆွမ်းတဲ့အမျိုးသမီးတွေလက်ရှိကြုံတွေ့နေရတဲ့လိမ်ပိုင်းဆိုင်ရာအလွဲသုံးစားလှုံ့ဆော်မှုတွေကိုထိထိရောက်ရောက်ဥပဒေတွေပြဋ္ဌာန်းပြီးအရေးယူဖို့လှုံ့ဆော်မယ်လို့ဂဒီပေးပြောဆိုသွားပါတယ်ရှင်